တတန်းခုနှစ်နှစ်ရှိပြီဖြစ်တဲ့ဥပမာခဲလို့ခေါ်တဲ့ဇင်းနှုံးသက်တာတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီကနေ့မနေ့အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အတူ Republican အမတ်တချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိမ့်မကြခင်မှာပဲသမ္မတ Donald Trump ကအရင်တုန်းကပြောဆိုထားတဲ့အတိုင်းဥပမာခဲအလုံးမဖြစ်တော့ပဲကြာရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ Republican လွှတ်တော်အမတ်တွေကဥပမာခဲစိတ်တပိုင်းကိုပယ်ဖျက်နိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ရမှာ49မဲ50တမဲနဲ့ရှုံးနိမ့်ပြီးဒီမိုကရက်နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲ့ပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain ကလည်းပါဝင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနိမ့်ခဲ့တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းပြောဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေအပေါ်မှာလည်းစိတ်ပြက်နေပုံပေါ်ပါတယ်။ဒီမိုကရက်တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာပဲ American တွေအနေနဲ့ဒီဥပဒေကြောင့်ခက်ခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရစီဖို့လိုအပ်တယ်လို့မက်ကော်နာကပြောပါတယ်။လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကတော့ဥပဒေအတီမပြုတ်နိုင်တာကြောင့်သူတို့အတွက်ဆိုတာထဲအမေရိကန်တွေအတွက်စိတ်သက်သာရရခဲ့ပြီးအိုဘားမားကဲကိုပို့ပြီးပြည်စုံကောင်းမွန်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင်။